မြန်မာစစ်တပ်ကဖမ်းဆီးထားတဲ့ Frontier မြန်မာသတင်းဌာနရဲ့သတင်းကန်အုပ်ချုပ်မှု Editor American နိုင်ငံသား Daniel Fenster ကိုကျေးဇူးပြုနေမှာရုံးထုတ်ခဲ့ကြောင်းနဲ့အခုချိန်ထိ American ကောင်စစ်ရုံးအရာရှိတွေကိုသူနဲ့တွေ့ခွင့်မပေးသေးဘူးလို့ American နိုင်ငံကြီးဌာနပြောခွင့်ရ Ned Price ကပြောပါတယ်။သူကိုတမတော်ပြိုကွဲအောင်လှုပ်ဆောင်မှု99ကကြီးနဲ့တရားဆွဲဆိုထားတာဖြစ်ပြီးသူ့လိုအလားတူ99ကကြီးနဲ့တရားဆွဲဆိုခံရတဲ့နောက်အမေရိကန်နိုင်ငံသားတဦးဖြစ်တဲ့ကမာရွတ်မီဒီယာအယ်ဒီတာချုပ်ကိုမမောင်ထွေးခေါ်ကိုနေတန်မောင်ကတော့တနင်္လာနေ့မှာပြန်လည်လွတ်မြောက်လာတာဖြစ်ပြီးအခုအမေရိကန်နိုင်ငံကိုပြန်ရောက်လာပြီလို့လည်းပြောပါတယ်။ရန်ကုန်အင်းစိန်အချင်းတောင်မှာအဖမ်းခံရတဲ့ Daniel Fenster ကိုကျေးဇူးပြုနေမှာအထူးတရားရုံးမှာရုံးထုတ်ခဲ့တာဖြစ်ပြီးနောက်ရုံးချင်းကတော့ဇူလိုင်လ1ရက်နေ့ဖြစ်ပါတယ်။တရားရုံးကြားနာပွဲမှာသူ့အတွက်ကြိုးဆောင်ရှင့်နေဖြစ်နေဦးတန်းစောအောင်ကဆောင်ရွက်ခဲ့တာဖြစ်ပြီးFrontier မြန်မာကိုယ်စားလှယ်တော့တက်ရောက်ခွင့်မရတဲ့အပြင်သူ့ကိုဘာကြောင့်99ကကြီးနဲ့အမှုဖွင့်နေဆိုတော့ကိုအခုထိမသိရသေးကြောင်း Frontier မြန်မာကထုတ်ပြန်တဲ့ဇွန်လ18ရက်နေ့ကြေညာချက်မှာဖော်ပြထားပါတယ်။အသက်34နှစ်အရွယ် Daniel Fenster ဟာမေလ24ရက်နေ့ကမလေးရှားနိုင်ငံကိုသွားဖို့လေယာဉ်ပေါ်မှာတက်ခင်မှာပဲအဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူ့ကိုချွန်းချက်မရှိအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့လဲ Frontier မြန်မာကတောင်းဆိုပါတယ်။အမေရိကန်နိုင်ငံကြီးဌာနကလည်းသူ့ကိုဖမ်းဆီးထားတာအတွက်အထူးစိုးရိမ်ကြောင်းနဲ့အမြန်ဆုံးပြန်ပြီးလွှတ်ပေးဖို့တောင်းဆိုထားတာပါ။